တင်းတန်းဦးခင်ဗျာဒီနေ့မြန်မာနိုင်ငံမှာလက်သမားတွေရဲ့ဘဝဟာလွတ်လပ်ရေးဒီဘက်နောက်ပိုင်းခေတ်တွေမှာတော့ပိုပြီးတိုးတက်လာတယ်လို့အကြံပြင်းသုံးသပ်လို့ရမှာခင်ဗျာ
အကြံပြင်းပြောမယ်ဆိုရင်တော့ဖြစ်တယ်ပေါ့နော်တကယ်တကယ်အသေးစိတ်တစ်ချက်စီပြောကြမယ်ဆိုရင်တော့တချို့ချက်တွေကလည်းသိမထူးခြားတာဘူးလို့လည်းကျွန်တော်ပြောရမှာ
ဆိုတော့လွတ်လပ်ရေးပြီးကြတဲ့အချိန်လာခဲ့တာပေါ့ဒါပေမဲ့မကြသေးခင်ခေတ်တွေကဆိုကြပါစို့နာဝတာနာဖာခေတ်တွေကအဲ့ဒီကကျွန်တော်BBC သတင်းထောက်အနေနဲ့ဗန္ဒာယေးဝန်ကြီးတပါးကိုမျှခဲ့ဖူးပါတယ်ဒီမိကုံကိုသူကပြောသွားတယ်အမနိုင်ငံလက်သမားတွေဟာသူတို့ခစ်ပေါ့လေအဲ့နဝဒါခစ်မှာလောက်ဘယ်တော့မှမချမ်းသာခဲ့ဘူးအခုခါမှာလက်သမားတွေအိမ်မှာရေခဲတစ်တာတွေ TV တွေနဲ့ဆိုပြီးတော့သူကပြောသွားတာရှိပါတယ်အဲ့တော့တကယ်တိုးတက်ခဲ့ပါလားခင်ဗျာအဲ့ခါမမီးရင်လည်းပြန်ပြောပါအောင်
တချို့အစိတ်ပိုင်းတွေကတော့ဟိုမြို့ပြဒေတာတီတောင်တဲ့အခါကျတော့ဒီလေရင်းဟိုပုံလီတွေကဝယ်ရည်ရှိတဲ့အခါကျတော့ဒီလောက်ရသွားတဲ့လက်သမားတွေကတော့သူတို့လည်းတွေရောက်ပြီးတော့ကြီးဝါခံတာသွားတွေရှိပါတယ်ဒါကအနည်းစုကအများစုကတော့လက်တွေအကုန်လုံးဟိုမကျုပ်သဘူးပေါ့ဗျာနောက်တာနားဖတ်ဆက်ဆိုးရတဲ့ကစပြီးတော့ဆရာဆရာတော်ခတဲ့အနေထားမျိုးတော့ရောက်အောင်ဆိုသူတို့လက်တွေမရေအသိခံတွေကညီကြီးရတဲ့အစိတ်ကတချို့ရှိပါတယ်အဲ့ဒါတွေကတော့ကြီးလေတယ်ဒါပေမဲ့အများစုကတော့ညီတွေကိုလက်ညီတွေကိုမရေအနဲ့လွတ်ခဲ့ရဘယ်ခင့်နဲ့မှမတူဘူးလို့ပြောတယ်
လယ်ရီကိုမတရားသိမ်းနေဆိုတော့အဲ့လိုလက်သိမ်းခံရတဲ့လက်သမားတွေဘက်ကတရားဥပဒေရပ်တည်ထားတာရောဘလောက်အခိုင်အမာမှာရှိပါသလဲ
အမှန်တရားတော့ဒီမြေသိမ်းဥပဒေလိုရှိတယ်ဗျ1894ခုနှစ်မြန်မာနိုင်ငံမြေသိမ်းဥပဒေပေါ့နော် Land Acquisition Act ဆိုတာဒါကျွန်တော်တို့ကိုလိုနီခေတ်ကအင်္ဂလိပ်နယ်ကျေးဇမားဆက်ခံထားရတာမြေတရားအကျိုးပဲဒါပေမဲ့အဲ့ဒီဥပဒေမှာလက်သမားအကျိုးရှိသွားတဲ့ဆက်ခံတဲ့ဓာတ်ခံချက်တွေပါတယ်လက်သမားကိုမနစ်နာအောင်ယိုကြည့်ပြီးတဲ့အခါမှာလိုက်နိုင်မယ်နီးအခိုင်အမာကြာထန်းတာဒါဟိုမဆလာဖြစ်နေရပေါ့ဆောက်ဆက်နေနောက်ပိုင်းဒီစစ်ဘုတ်ကြီးကြီးတွေတက်လာပြီးတော့ဟိုဒေသမဥကြီးတွေရဲ့ငယ်တွေသိတဲ့အခါမှာလဲဘုံကကျွန်တော်တို့လှည့်ပြီးတော့မကြည့်ဘူးဒီကိစ္စတွေထည့်သွင်းသွင်းရတာမရှိဘူးတောက်လျှောက်စင်တိုက်ဆက်တိုက်2020အထိသိနေတဲ့ငယ်တွေဟာလဲတောက်ဆရာကုသတွေမြေသိမ်းဥတွေကိုဘုံကလိုက်နာခြင်းမရှိဘဲနဲ့ဟိုသိနေကြတာပါအဲ့တော့ဒေသမတွေကဥတွေရဲ့ကာကိုတော့ဘုံကနီးမရဘူးလို့ပဲကျွန်တော်တို့ပြောရမှာ
အခုခင်မာလည်းပဲလက်မြေအသိခံရတဲ့လက်သမားတွေရဲ့ပြဿနာမကြခဏကြားနေရပါတယ်ဥသိန်းတောင်ဦးကိုရင်လည်းပဲဒီကိစ္စရဲ့အဲ့ဒီလက်သမားတွေပဲကလိုက်ပါဆောင်ရွက်ပေးနေတဲ့စီနေကြီးတူဖြစ်ပါတယ်ဆိုတော့အခုခါမှာရောအဲ့ဒီဥပဒေအတိုင်းဒုတိယမှာအဲ့ဒီဥပဒေထက်ကောင်းတဲ့ပြဋ္ဌာန်းချက်ပြင်ဆင်ချက်တွေလုပ်ပြီးတော့လက်သမားတွေအသိခံမဲ့ကိစ္စကိုအခါကွယ်ပေးတဲ့ဥပဒေရှိပါသလား
မရှိပါဘူးခင်ဗျဟိုမဆလာဖြစ်တုန်းကမှ6/63မိနစ်ကျောင်းလက်သမားခွင့်ရေးကာကွယ်စောင့်ရှောက်ပြီးဥပဒေဆိုပြီးတော့ပြဋ္ဌာန်းလိုက်တာတွေရှိသေးတယ်ဟာလေဒီကိုယ်တည်းကျွမ်းသားလေးဟိုဒီဝရမကအဘူးကဒါအစမ်းတော့မဟုတ်ပါဘူးယာတော်တရားဘုရားကျေးဇူးတွေပုံမှန်60မှာပေးထားတဲ့အခွင့်အရေးကိုသူပြန်လုတာပေါ့နော်အဲ့ဒီအခွင့်အရေးလေးကိုပြန်လုတာအနည်းနဲ့ပဲရှိတာပါအဲတို့ရတယ်အဲ့ဒီဟာကိုဖြတ်သိမ်းပြီးတော့တမန်ကြီးသိသိဆိုရတဲ့ထဲမှာကျတော့တောင်ကြီးကမှအခွင့်အရေးနဲ့ပတ်သက်တဲ့ဥပဒေတစ်ခုပြန်ထမ်းလိုက်တော့အဲ့ဒီမူလဥပဒေကမပြည့်စုံတော့မရှိတဲ့အခါကျတော့အဲ့ဒီဒီမူစုဘဲစုဥပဒေလေးရဲ့ဘောပဲခံစားခွင့်တောင်မှဟိုလက်မရိခင်ဗျာမရကြတော့ပါဘူးသူတို့ကကာွယ်ပေးတဲ့690နဲ့ဒီသိန်းကြီးတွေဆိုတော့ဘယ်သူမှမလိုက်နိုင်ဘူးအရေးလည်းမတော့ဘူးအဲဥသိန်းစိတ်ခင်ဗျာလေကောင်းငါတောင်သူတွေရဲ့မိတွေကိုတိုက်တဲ့အခါမှာဒါဥပိုင်နဲ့ဒါဒီဝန်ပေါင်းနဲ့ပေါင်းပြီးတော့ဒါကြီးရရောကြီးတွေဟိုတကာလပေါင်းသိန်းကိုရေးခဲ့နဲ့ဆက်ထမ်းဥတွေရှိပါရဲ့ဒါနဲ့အဲ့ဒါယူဘေးချင်းခင်ဗျာတို့အနိုင်ထက်လွတ်ခဲ့ကြတာ
အခုလဲသိမ့်နေဆိုရက်ကိစ္စမှာသိမ့်တဲ့လူတွေကဘယ်သူတွေလဲသူတို့ကိုလူဒန်းစားတရားအနေနဲ့အလွှာတစ်ခုနဲ့စီးရသတ်မှတ်ပြီးခြုံပြောလို့ရပါသလားသူတို့မဟုတ်ဘယ်လူကြောင့်သိမ့်ရတယ်ဆိုတာနဲ့ရှင်းပြပါဦးဟု
တ်တကယ်တော့690လောက်ကစတင်နေတယ်အဲ့ဒီဗမာပြည်မှာဧကကို1000နဲ့1000နဲ့ချီပြီးတော့ဒီကုမ္ပဏီတွေကိုပေးတာပေါ့နော်ကျွန်တော်နားနေတဲ့လောက်ကတော့ရေအာရင်းရှင်စနစ်ကိုထူထောင်တဲ့နေရာမှာအစိုးရကုမ္ပဏီတွေကိုတာဝန်ပေးပြီးတော့လုပ်ကြပါဆိုပြီးတော့ပေးလိုက်တာကနေစပေါ်လာလို့ထင်တယ်ဒါပေမဲ့အဲ့ဒီလိုသူခိုင်းလိုက်တဲ့ကုမ္ပဏီကဘယ်မဆိုင်ဘဲနဲ့ဖြတ်ပေးတဲ့ညီကြီးကိုတက်တော်တွေခုတ်ဖြေရောင်းစားခဲ့ကြတာ우리အဲ့ဒါလူရန်စားတရပါပဲဒီခရိုနီကရိုပြာခရိုရောင်းစုံပေါ့ဗျာဘာဘာတွေဥတော်တက်ပြီးတော့သူတို့ဒီညီကြီးတွေအများကြီးသိမေဒီယာတွေဥရောင်းစားထားတော့ဗမာပြည်မှာအရင်ရှိခဲ့တဲ့ဧက12ပန်းအနေမှာဒီတက်တန်းကျော်ကျော်ပေါ့နော်တိုင်တိုင်နဲ့ယူနေရှိတယ်လို့တော့မှကျွန်တော်တို့အတိမတိနိုင်တဲ့သတင်းတွေကသိရပါတယ်အဲ့တော့အာနာရှိတဲ့လူနဲ့လက်တင်နဲ့ခရူဒီတွေသူတို့တကယ်အသားကြီးတွေဒါတွေကလူရန်စားတရအနေနဲ့ပေါ်ပေါက်ပြီးတော့ဗမာပြည်ရဲ့ CEO ထောက်ပတ်ဒီအကုန်လုံးကိုလေဝကြီးအုပ်ခဲ့ကြတာပ
ါတကယ်တော့လေယာဉ်မြေလုပ်ငန်းတုတ်တက်ဖွံ့ဖြိုးဖို့အတွက်ဆိုတော့ လဲရမည်အရင်ချင်းစနစ်ပဲဆိုရပါစို့ကုမ္ပဏီကြီးရဲ့လက်ထက်မှာထားမှပဲအဲ့လဲရမည်ကိုစက်မှုလဲရဖြစ်အောင် industrialization လုပ်တာတို့နိုင်ငံခြားကိုတင်ပို့ဖို့အတွက်ပို့ပြီးတော့အချင်းဟုမြန်မာစီတာတို့ foreign export မြန်မာစီတာတို့တော့ဖြစ်မယ်လို့မူအားဖြင့်တော့ကြောက်ဘူးပါတယ်ဆိုတော့မြန်မာပြည်မှာလည်းအဲ့ဒီအတွက်တော့လှုပ်တယ်လို့ထင်တာပဲသို့တော်လည်းပဲသူတို့ရဲ့အဓိကအားနေချက်ကစိတ်ညက်နေရမှာထိုက်တန်တဲ့တန်ရတန်ကြီးမပြေဝဲနိုင်သူတို့မျိုးအသိခံလက်သမားတွေရဲ့အကျိုးစီးပွားကိုလုံးဝမငဲ့ကွယ်ပဲနဲ့လုပ်နေရဆိုတဲ့ဘောပေါ့
ဟုတ်တယ်ကအဲ့လိုဖြစ်တယ်နောက်ပြီးတော့အဲ့ဒီမှာလည်းပဲပြည်သူတွေရတယ်ကိုယ်ဆိုတဲ့အယူဆကြီးကြီးရယ်လူတွေသူရတာလည်းဂျိုးဆက်စစ်လက်ဆိုသူတို့ဒီ globalization ကိုဆန့်ကျင်တဲ့ဆက်ပူချင်တဲ့အုပ်စုတွေကကြတယ်သူတို့ကဒီဆေးအေကဒရုံးထုံပေါ်ကအဲ့ဒါလေသမားတွေကိုသင်္ကန်းစုတွေ import ထည့်ပေးပြီးတော့မှထုတ်တာကောင်းမယ်ဗမာပြည်လိုနေရာမျိုးက company တွေကိုအေကရေအများကြီးပိုင်ဆိုင်ပြီးတော့လုပ်ခိုင်းလို့မရနိုင်ဘူးဆိုတော့အယူဆတစ်ခုလည်းရှိခဲ့တယ်။ဒါကတော့ခုနဆရာဦးကျော်သံသာပြောသလိုပဲကျွန်တော်ထင်ပါတယ် company တွေပေးတဲ့ရည်ရွယ်ချက်ကတော့အဲ့ဒါဖြစ်မယ်။ညီအစ်ကိုစနစ်ကို company တွေတာဝန်ပေးပြီးတော့ထူထောင်ခိုင်းတယ်ပေါ့။ဒါပေမဲ့ company တွေကဟိုဒီလေမဆိုင်ပဲနဲ့အဲ့ဒါတွေငါးကန်တွေတူတာတော့တက်တက်ဒီပတ်တရားဂရန်ခံပြီးတော့တက်တော်တွေခုတ်ရောက်လာတာစတဲ့အလုပ်တွေလုပ်တဲ့အခါကျတော့ဒီမှာဘာမှမရဘဲနဲ့လေသမားတွေညီဆုံးနေတာပဲကျွန်တော်တို့အဖတ်တင်ကြိုင်းတယ်လို့ကျွန်တော်ထင်ပါတယ
်။နောက်တစ်ခုကဒီလိုလှုပ်လိုက်ခြင်းအဖြစ်အခုလောလောဆယ်မှာမြန်မာနိုင်ငံရဲ့ဆန်စပါးပြပတင်ပို့မှုပို့ပြီးတော့မြန်မာလာတယ်လို့စင်းကြရတွေကဖော်ပြနေပါတယ်။ဒါကိုကြည့်ရင်တော့တစ်ဖက်ကတော့ဒါတိုင်းပြည်အတွက်ကောင်းတဲ့သဘောလို့တော့ပြောလို့ရမလားခင်ဗျာ
။အဲ့စင်းကြရတယ်ကျွန်တော်တော့မယုံဘူးဗျ။ဒါဒီကျွန်တော်ဗမာပြည်မှာဒီနေ့အချိန်ထိစင်းကြရဆိုတာဟိုယုံကြည်ကိုးစားနိုင်တဲ့ဟိုဟိုအချက်လက်မျိုးမဟုတ်ဘူးဟိုသူတို့လူရင်းလူတို့လူရင်းမလို့တို့လုပ်တဲ့ဒီတိုင်းပြည်မှာရှိတဲ့စင်းစားတွေကိုကျွန်တော်သဘောယူနေကျွန်တော်တသက်လုံးနဲ့ရင်းကြည့်ပြရတယ်ကျွန်တော်မယုံကြည်နိုင်ပါဘူးခင်ဗျာ
စံစပါနိုင်ငံသားကိုတင်ပို့မှုတုတ်တက်လာတယ်ဆိုတာသင်တန်းမယုံဘူးဆိုတော့ဆရာကြီးအာမြန်မာနိုင်ငံရဲ့စပါးစည်းလက်သမားတွေရရှိရဲ့စပါးစည်းကရောဝေကြီးဖောင်းပွားမှုနှုတ်ကပါထက်တွေ့အောင်တော့အရင်တက်ပို့ပြီးတော့လေသမားတွေဟာတန်ရတန်ကြီးပူရလာတယ်လို့မပြောနိုင်ဘူးလားခင်ဗျာ
ဒီဒေယာမီဈေးနှုန်းကြီးရလာတာတော့မှန်နေဗျခိုင်းနဲ့ကုန်ကြတဲ့စရိတ်ပေါ့နော်ဒုဒေတိကတဲ့ကုန်ကြတဲ့အော်နောက်ကြည့်တဲ့နဲ့အဲနောက်ကကျွန်တော်တို့ဒီယူကောက်ဆိုင်ယူနှုတ်တဲ့အလုပ်သမားကစိတ်တွေဒါနဲ့တွေ့လို့ရှိတယ်ကျွန်တော်ထင်တယ်လေသမားတွေကဒီခရိတ်တော်ဖြစ်တာဒီမှာသမင်းမဝဘူးမကြီးပွားနိုင်တဲ့အတွက်ကိုယ့်မိကိုယ်သိမက်မောတဲ့လူတွေကလဲပြီးတော့ကျန်တဲ့မလေးရှားသွားပြီးတော့ရော်ဘာရင်းတွေတွားမယ်အော်ငါးပန်းတင်မော်တွေလိုက်မယ်ဆိုပြီးတော့ဒီအင်အားလည်းအများကြီးလိုလာတဲ့နေသားပေါ့နော်ဒီအဲ့ဒီနေသားမျိုးတွေကျွန်တော်ရောက်တယ်ဟိုဈေးကမရဘူးမဟုတ်ဘူး inflation ကြောင့်မအရင်နဲ့တော့ကျနိုင်တယ်ဘာလို့ဆိုတော့ဘာသာလက်ခင်မှာတော့ကမ္ဘာကမ္ဘာပေါက်ဈေးရေဒီနည်းနည်းလေးပေါ့ဗျာကျွန်တော်တို့ကြားလို့ရတယ်ဆယ်အန်လုံးလောက်ကိုပဲအဲဆစ်ဆိုးရပေးတဲ့အပြင်ဒေဘုံမြေခွန်လေးကိုလည်းပြီးနိုင်တဲ့ကောက်ပြီးတော့ကုန်ပြီးဆုတ်ခွေတဲ့အခြေအနေမျိုးရှိတော့ဒီလက်ခင်မှာတော့ဒီလွတ်လွတ်လပ်လပ်ဆိုက်လို့ရတယ်ကြောင်းချခွင့်လေးတွေလွတ်လပ်လာတဲ့ခါမှာတော့ဒုစုံတရားအကျိုးရှိလာတယ်လို့တော့ကျွန်တော်တို့ပြောနိုင်မယ်ခင်ဗျာလေ
ဖသမားတွေအတွက်အရေးကြီးတဲ့ကိစ္စကစိုက်ပျိုးစရိတ်ထုတ်ချီးတဲ့ကိစ္စအဲ့ကိစ္စကိုဘယ်လောက်လွယ်လွယ်ကူကူလက်သမားတွေလက်ထက်ကိုရောက်ပါသလဲလက်သမားတွေပြန်လဲပေးဆပ်ဖို့အတွက်ကရောဘယ်လောက်ထိအလျှော်တင်းလုပ်ထားသလဲဆိုတာပြောပြပါအောင်ခင်ဗျာ
ကျွန်တော်ခင်ဗျာအဲ့ဒီမှာလည်းပြဿနာတွေတော်တော်ရှိတယ်အသက်လုံးကျုံနေတဲ့အမတော်ကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြဿနာတက်ခဲ့တာပေါ့ဗျာဖသမားကဖြစ်ကြတဲ့ဒီဘိုးလေးကြီးနေဝင်ခစ်ကြတော့ကျွန်တော်တို့မရတော့ပါပဲဒီအမတော်ကြီးဆိုတာဘာမှမဟုတ်ဘူးမရနဲ့ဝိုင်းကျုံစင်းနေတဲ့ကုတေလေးနဲ့ကျွန်တော်တို့အကုန်ယောရတဲ့ဘဝပေါ့နော်ဒီသူတို့ခိုင်းလာတဲ့အကုန်လို့ကတော့သူ့တွေကြောစရာမရှိဒီကမှလည်းပဲလုံလောက်တဲ့အမတော်ကြီးတော့မရဘူးထင်တယ်ဒီဥဒိစ္စတွေကမတိုင်ငင်နေရနေပြီးတော့ဆစ်ဆွတ်တဲ့တက်ကလေးကဒီအာကြီးဆိုတဲ့လုပ်ဖို့အတွက်အသင်းအားစုတွေကိုဒီဇေရမိုင်းနဲ့ပေါင်းလို့ဆိုတော့ကုမ္ပဏီတွေကိုဒီအီကာပေါင်းထောင်နဲ့ချီပြီးတော့ချက်ပေးခဲ့တာအဲ့ဒီလူရဲ့ချက်ကိုထင်တယ်အစိုးရကမတောင်းမပြီးရဲနဲ့ဒါကတော့ပေါင်းစည်းရတာပေါ်လာသေးတယ်ဒီနေ့ပုံစံမှာဆိုတော့နောက်ချက်ချင်းတန်ပြောက်သွားတာသူကတကယ်တမ်းကျသူကအဲ့လိုပိုးပေးနေကိုလိုက်လုပ်ပြီးတော့အခြေအနေပြကြပြီးကြောင်းလဲလို့စိတ်ကူးမရှိတဲ့အခါကျတော့ဒီရေနေကောင်းတော့လည်းလက်တွေ့ကျွန်တော်မှအကောင့်ဖင်မပေါ်ပဲဖြစ်တော့အခုလေဒီကျွန်တော်လည်းလုံလောက်ပြမတော်ကြီးကြီးမရဘူးဒေသမားတွေထဲအကုန်လုံးမရောက်ဘူးလို့ပြောတယ
်ဟုတ်ကဲ့ခုနဆရာပြောတဲ့မှာလက်တွေ့အကောင့်ထဲဖော်တဲ့နေရာမှာအဲ့ဒါသိအရေးကြီးတဲ့ကိစ္စပါမူအားဖြင့်ဘလောက်ကောင်းကောင်းအဲ့ဒါဘာအများအားနေချက်ရှိနေလဲဗျာမြန်မာနိုင်ငံမှာဘယ်ကိစ္စမှမဆိုမူမူတော့ကောင်းပါရဲ့လက်တွေ့ဖြစ်မလာဘူးဆိုတာဘာလုပ်ရမလဲလူတွေကိုလဲပြရမလားတနည်းအားဖြင့်ဘယ်လိုလုပ်ရင်ကောင်းမယ်ထင်ပါလဲအဲ့ဒါ
အဲ့ဒီလေသမားတွေကသူ့ကိုကျမကိုဖန်တီးဝင်ပေါ့ဗျာ။ဒါလေသမားစားတဲ့ကားတွေပေါ့ဗျာ။ဒါမျိုးတွေဖွက်ပြီးဖွက်ဖေးရမယ်။အဲ့ဒီအနေနဲ့သင်တကယ်လေလုတ်တဲ့လေ ဒီလေပိုင်းချင်းဒီလက်ထဲကိုဒီဒီသွင်းပြီးတဲ့မတော်ကြီးတွေသွင်းအားစုအင်ပတ်ပြီးတော့ရအောင်လုပ်ရမှာ။အဲ့ဒါလေယာဉ်ပြဿနာတွေစီမံခန့်မဲဖို့ဒါကျွန်တော်တို့ energy အစိုးရဆိုပြီးရှင်အထောက်အကူမှာလေယာဉ်ပြဿနာကိုဖြေရှင်းမှုဆိုတော့ကြောင်းပေးခဲ့တာဒေါက်တာကလည်းကြောင်းလုပ်နေတယ်။အဲ့ဒါခုနလေယာဉ်ဒီ physics ရဲ့ comedy တွေလေဖြစ် comedy ကိုလေစီ comedy ကိုလုပ်ပြီးနဲ့အဲ့ဒီဟာတွေကဒေရမဖြစ်တယ်ကိုကိုသားပြီးမှုကပါတနေအတော်နည်းတယ်ခုကျတော့လူလူကျွတ်တဲ့ဆက်မှာတောင်းမှာဒေရမတွေကိုပြင်းပြချပြည့်ကျေတော့ကိုသားပြည့်လို့မပြောနိုင်ဘူးအဲ့တော့နေရာမျိုးတော့မသိတဲ့လူတွေအစိုးရဌာနကလူတွေကဒီမှာဝန်ဆောင်ခံဝဲတဲ့အခါကျတော့ခုနကတော့ဒီ mix management ပေါ်ကဒီမှာတော့မမှန်တာတစ်ချက်ဒေရမတွေဘောကတကယ်မသိတော့ဟိုတဲ့လုတ်တိုင်းနေတဲ့ဒေရမတွေမပါတဲ့ကိုသားပြည့်မှုမနေတဲ့အခါမှာဘယ်လိုလားတဲ့ကတည်းကပေါ်လာတယ်လို့ကျွန်တော်မြင်နေကြတယ်